ဒီနိုင်ငံမှာတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ Muslim Brotherhood အဖွဲ့ကိုထောက်ခံသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားကိုင်ရိုမြို့တော်မှာစနေနေ့ကအထူးဂရုဖြစ်ခဲ့ပါတယ်။ Al-Azhar တက္ကသိုလ်မှာဖြစ်ခဲ့တဲ့ပဋိပက္ခအတွင်းမှာကျောင်းသားတယောက်ပြစ်ဒဏ်ခံခဲ့ရတယ်လို့အစိုးရသတင်းမီဒီယာကထုတ်ပြန်ပါတယ်။ဆန္ဒပြသူတော်တော်များများလည်းအဖမ်းခံခဲ့ရပါတယ်။တက္ကသိုလ်အဆောက်အဦးတစ်ခုကိုဆန္ဒပြသူတွေကမီးရှို့ခဲ့ပြီးလုံခြုံရေးတွေကိုခဲရီနဲ့ပောက်ခဲ့တဲ့အတွက်လုံခြုံရေးတွေဘက်ကမျက်ရည်ယိုပုံးတွေနဲ့ပြန်ပစ်ခဲ့တယ်လို့တောင်းဝန်ရှိသူတွေကပြောပါတယ်။တက္ကသိုလ်ဆောင်ဝေးပွဲစတင်တဲ့နေ့မှာခုလိုအကြမ်းဖက်မှုတွေဖြစ်ခဲ့တာပါ။ကိုင်ရိုမြို့တော်ထဲမှာရှိတဲ့ Al-Azhar တက္ကသိုလ်ဟာအစ္စလာမ်ဘာသာနဲ့ပတ်သက်လို့တင်ကြားတဲ့ဆွန်နီမွတ်စလင်တို့ရဲ့နာမည်ကျော်တက္ကသိုလ်ဖြစ်ပါတယ်။တောက်ကြနေတုန်းကလည်းအီဂျစ်နိုင်ငံတပွဲဆန္ဒပြမှုတွေအတွင်း9ယောက်သေဆုံးပြီးယာနဲ့ချီအဖမ်းခံခဲ့ရပါတယ်။ Muslim Brotherhood အဖွဲ့ကိုအကြမ်းဖက်အဖွဲ့စည်းဖြစ်ဆိုရကတတ်မှတ်ဖို့ဆုံးဖြတ်ခဲ့တဲ့ပေါ်ဆန္ဒပြကြဖို့ Muslim Brotherhood အဖွဲ့ကစော်ဩခဲ့ပြီးတဲ့နောက်ဆန္ဒပြသူအများအပြားလမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။